အင်တာနက်ချန်ရဲ့တနေ့တာနည်းပညာသတင်းတွေကိုတင်ဆက်ပေးမယ်အတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်
။ COVID-19 ကပ်ရောဂါကာလသတင်းအတက်ပညာအွန်လိုင်းသင်တန်းအခမဲ့သင်ကြားပေးမယ်ဆိုတဲ့သတင်းအစိုးရကြောထောက်နောက်ခံပြုထားတဲ့ဟက်ကာတွေကကိုရိုနာဗိုင်းရပ်ကိုလက်နက်အဖြစ်အသုံးချနေတယ်ဆိုတဲ့သတင်း Facebook ပို့တီနေရာကိုဖော်ပြပေးထုတ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။COVID-19 ကပ်ရောဂါကာလသတင်းအတက်ပညာအွန်လိုင်းသင်တန်းအခမဲ့သင်ကြားပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ယခုအချိန်ထိဖြစ်ပွားလျက်ရှိတဲ့ COVID-19 ကပ်ရောဂါအကြောင်းကိုတင်ဆက်နေကြတဲ့သတင်းသမားတွေအတွက် Journalism in the Times of COVID-19 Online Training COVID-19 ကပ်ရောဂါကာလသတင်းအတက်ပညာအွန်လိုင်းသင်တန်းကိုမြန်မာ Journalism Institute MJI ကဖွင့်လှစ်သင်ကြားပေးသွားမယ်လို့သိရပါတယ်။သင်တန်းကြီးအခမဲ့ဖြစ်ပြီးတော့သင်တန်းကာလအတွင်းအသုံးပြုမဲ့အင်တာနက်သုံးစွဲမှုကုန်ကြမှုကိုလည်း MGI ကထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကာလအတွင်းသတင်းတင်ဆက်ပေးဖို့ COVID-19 နဲ့ဆက်စပ်တဲ့သတင်းစိတ်ကူးစိတ်တမ်းများသတင်းနဲ့ဓာတ်ပုံအချက်အလက်များအတုအဆစ်ဆန့်စစ်ခြင်းမှန်ကန်တဲ့သတင်းရင်းမြစ်ရွေးချယ်ခြင်းစတဲ့အကြောင်းအရာတွေကိုသင်ကြားပို့ချပေးသွားမယ်ပြင်သတင်းသမားများကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးပေးသွားမှာဖြစ်ပါတယ်။ Online သင်တန်းဖြစ်ပြီးတော့ Zoom Meeting Application ကိုအသုံးပြုပို့ချပေးမှာဖြစ်တဲ့အတွက်ကွန်ပျူတာနဲ့ Mobile Phone တစ်မျိုးမျိုးရှိသူမိသူမျိုးစုသင်ယူနိုင်မှာဖြစ်ပါတယ်။သင်တန်းပို့ချမဲ့ရက်တွေကတော့ April 28ရက်29ရက် March 1ရက်6ရက်7ရက်17ရက်13ရက်15ရက်18ရက်20ရက်22ရက်တွေဖြစ်ပြီးတော့သင်တန်းတစ်ခုလင်းတစ်ရက်သာသင်တန်းဖြစ်ပြီးတော့သင်တန်းချိန်6နာရီဝန်းကျင်ကြာမြင့်မယ်လို့သိရပါတယ်သင်တန်းတစ်ခုကိုသင်တန်းသားဦးရေ6ဦးလက်ခံသွားမှာဖြစ်ပြီးတော့သင်တန်းစုစုပေါင်းအခု200ဝန်းကျင်ပြုလုပ်သွားမှာဖြစ်တဲ့အတွက်အထက်ပါသင်တန်းရက်များတဲ့မှာမိမိတို့အစဉ်ပြေတဲ့သင်တန်းရုပ်ကိုရွေးချယ်လျှောက်ထားတက်ရောက်နိုင်မှာပဲဖြစ်ပါတယ်။ရှောက်လွာကို MGI Facebook စာမျက်နှာတွေကနေတဆင့်လျှောက်ထားနိုင်မှာပဲဖြစ်ပါတယ်။နောက်ထပ်သတင်းတစ်ပုဒ်အနေနဲ့အစိုးရကြောထောက်နောက်ခံပြုထားတဲ့ဟက်ကာတွေကကိုရိုနာဗိုင်းရပ်ကိုလက်နက်အဖြစ်သုံးချနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်ကရောဂါကိုအကြောင်းပြပြီးအွန်လိုင်းမှာကာဝယ်ဆေးနဲ့ခိုးထားတဲ့မျက်နှာဖုံးတွေရောင်းချတာကနေ phishing တိုက်ခိုက်မှုအမျိုးမျိုးလဲပေါ်လာပါတယ်။အင်တာနက်မှာကိုရိုနာဗိုင်းရပ်နဲ့ပတ်သက်တဲ့လိမ်လည်မှုနဲ့တိုက်ခိုက်မှုတွေလည်းတွေ့နေရပါတယ်။အခုဆိုရင် Google လုံခြုံရေးသုတေသီတွေကရှာဖွေတွေ့ရှိတာကိုဖော်ထုတ်လိုက်ပါတယ်။ Google ရဲ့ Trade and Delay Group TAG အဖွဲ့ကကုမ္ပဏီထုတ်ကုန်တွေမှာကြုံတွေ့နေရတဲ့ COVID-19 တိုက်ခိုက်မှုအရေးအတွက်အသေးစိတ်ကိုထုတ်ပြန်ခဲ့ပါတယ်။ထူးခြားစွာနဲ့ပဲဖော်ထုတ်ထားတဲ့တိုက်ခိုက်မှုတွေက American အစိုးရဆိုင်ရာလုပ်သားတွေနဲ့ကျန်းမာရေး agency တွေကိုပိတ်မှတ်ထားတိုက်ခိုက်ပြီး phishing email တွေကအိမ်ကနေအလုံးလုံးတဲ့ဝန်ထမ်းတွေကိုပိတ်မှတ်ထားဦးတည်ကအလှူခံတဲ့ mail အတူတွေလည်းပေါ်လာပါတယ်။အဲ့ဒီတိုက်ခိုက်မှုတွေကိုဟက်ကာတဦးတယောက်တည်းကလုပ်တာမဟုတ်ပါဘူး။အစိုးရကထောက်ပံ့ထားတဲ့ဟက်ကာအဖွဲ့ဒါဇင်ပေါင်းများစွာကပြုလုပ်တာဖြစ်တယ်လို့ Google လုံခြုံရေးအဖွဲ့ကဖော်ပြထားပါတယ်။Facebook ပို့တီနေရာကိုဖော်ပြပေးတော့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။လူကြည့်အများဆုံး Facebook စာမျက်နှာတွေနဲ့ Instagram account တီနေရာကိုဖော်ပြသွားမယ်လို့ Facebook ကကြေညာလိုက်ပါတယ်။ account နဲ့စာမျက်နှာပိုင်ရှင်တွေက post တွေကိုဝင်ရတဲ့အခါမှာစိတ်ချယုံကြည်ရတဲ့သတင်းအချက်အလက်ကိုမြင်တွေ့ရအောင်ဖြစ်တယ်လို့ Facebook ကပြောကြားခဲ့ပါတယ်။အခုအပြောင်းလဲဖို့ American People အခြေခံ account တွေမှာပထမဆုံးအသုံးပြုမှာဖြစ်ပါတယ်။ American အတွင်းလူအများဆုံးကပြပကအရာတွေအများဆုံးကြည့်လေရှိတာကြောင့်ဖြစ်တယ်လို့သိရပါတယ်။ဒါအပြင်အခု feature ကရွေးကောက်ပွဲအကြောင်းအရာကိုမှန်ကန်စွာမြင်တွေ့ရဖို့ရည်ရွယ်တယ်လို့ကုမ္ပဏီကပြောထားပါတယ်။အခုအပြောင်းလဲကရွေးကောက်ပွဲကိုကာကွယ်ဖို့တစ်စိတ်တပိုင်းအထောက်အမှုဖြစ်ပြီးတော့ Facebook နဲ့ Instagram ပေါ်ကပွင့်လင်းမြင်သာမှုတိုးတက်လာဖို့ပါ။ဒါမှပဲလူတွေကသူတို့ဖတ်ရှုလိုက်တာနဲ့ပဲပတ်သက်ပြီးဆုံးဖြတ်ချက်တွေချနိုင်ပြီးယုံကြည်စွာဝေမျှနိုင်မယ်လို့ Facebook ကပြောပါတယ်။
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မို့ပါ။